ဒီတစ်ပတ်နှုတ်ပြတ်တာအတွေ့ယူစရာအစီအစဉ်ကနေအမေရိကန်တို့ခြေပလာဖြင်းဆိုတဲ့ခေါင်းစဉ်လေးနဲ့တင်ပြချင်ပါတယ်ဒီအကြောင်းအရာလေးကိုကျမအလင်းအိမ်မက်ကဇင်းမှာဖတ်လိုက်ရပါတယ်ဖတ်လိုက်ရတဲ့အခါမှာအင်မတန်မှပင်ခွန်အားရရှိစေတဲ့အကြောင်းအရာများနဲ့ရေးဖွက်ထားတာကိုတွေ့ရပါတယ်အမေကျွန်တော်အမေရိကန်မှာကောလိပ်သွားတက်ချင်တယ်အမေကျွန်တော်ကိုခွင့်ပြုမှာလားအမေကအမေရိကန်ဆိုတာဘယ်နေရာမှာရှိတယ်ဆိုတာကိုပင်သိသူမဟုတ်ပါဘူးဒါပေမဲ့အမေကအမေခွင့်ပြုပါတယ်ဒါနဲ့သားဘရော့သွားမှာလဲအမေရိကန်ဟာကျွန်တော်တို့နေတဲ့နေရာနဲ့ဘလောက်ဝေးกว่าတယ်ဆိုတာကိုအမေကိုမပြောပြချင်ဘူးအမေသိရင်စိတ်ပြောင်းသွားမှာစိုးလို့ဖြစ်ပါတယ်အဲဒါကြောင့်မနဲ့ပြန်ပဲသွားမယ်လို့ပြောလိုက်ပါတယ်ကောင်းပြီသားလန်ခီးမှာစားဖို့အမေပြောင်းစံတွေကိုပြင်ဆင်ပေးလိုက်မယ်နောက်တနေ့1958ခုနှစ်အောက်တိုဘာလ14ရက်မှာတော့ကျွန်တော်အိမ်နဲ့မြောက်ပိုင်းနိုင်ဇာလန်ယခုမော်လဝီဒေတာရှိမာဖေးရွာကနေထွက်ခွာလာခဲ့ပါတယ်။ကျွန်တော်ကိုယ်ပေါ်မှာအဝတ်တစ်စုံနဲ့ကာဂီရှက်တစ်ထဲ၊ရှော့ပင်တစ်ထဲသာကျွန်တော်ကိုယ်ပိုင်ဖြစ်ပါတယ်။နောက်ထပ်ကျွန်တော်နဲ့အတူပါလာတာကတမာကျန်းစာအုပ်နဲ့ Progress and Progress ဆိုတဲ့စာအုပ်ဖြစ်ပါတယ်။အမေပေးလိုက်တဲ့ပြောင်းစံအချို့ကိုငပြော့အဖက်နဲ့ထုတ်ပြီးပစိငယ်တလက်ကိုလည်းကျွန်တော်နဲ့အတူယူဆောင်လာခဲ့ပါတယ်။ကျွန်တော်ရဲ့ပန်းနိုင်ကရေချားမြေချားသမုတ်တရားချားဖြစ်တော်လဲရောက်ချင်းမရောက်ချင်းအပေါ်မှာတန်တရားမရှိခဲ့ပါဘူး။ကျွန်တော်တို့ရွာမှာအချိန်ကာလကအေးမကြီးဘူးလို့ခံယူထားတဲ့အတွက်ကြောင့်ကျွန်တော်အသက်ဘယ်လောက်ရှိတယ်ဆိုတာကိုပင်မသိခဲ့ပါဘူး။ခမန်းကျင်အဖြစ်16နှစ်သို့မဟုတ်18နှစ်ပဲရှိပါလိမ့်မယ်။ကျွန်တော်ငယ်စဉ်ကပဲအဖေဆုံးမသွားခဲ့ပါတယ်။1950ခုနှစ်မှာအမေကသာသနာပြုဆရာများနဲ့တွေ့ပြီးခရစ်ယာန်ဖြစ်လာခဲ့ပါတယ်။သာသနာပြုအများထံကနေဖျားကိုချစ်တဲ့ရန်သာမကရက်ရွာလူမျိုးနဲ့တိုင်းပြည်အတွက်တန်ဖိုးရှိတဲ့လူတစ်ယောက်ဖြစ်ဖို့ရန်အပြင်ပညာရေးသည့်ကျွန်တော်အတွက်မရှိမဖြစ်လိုအပ်သောအရာဖြစ်ကြောင်းကိုသင်ယူလေ့လာခဲ့ရပါတယ်။သာသနာပြုမူလနှံကျောင်းမှာဖျားပေးတဲ့စွမ်းရည်များကိုအများဘဝကောင်းစားရေးအတွက်အသုံးချခွင့်ရခဲ့ပါတယ်။အထက်တန်းကျောင်းမှာအမေရိကအကြောင်းကိုသင်ယူလေ့လာခဲ့ရပါတယ်။အေဗရာဟံလင်ကွန်ရဲ့အထုပ်ပတ်တိကိုဖတ်ခဲ့ရပြီးမိမိနိုင်ငံအတွင်းရှိအာဖရိကလူမျိုးများကိုကျွံဘွားမှလွတ်မြောက်အောင်ကြိုးပမ်းခဲ့ပုံများကိုအားကျခဲ့ပါတယ်။ဘော့ခါတီဝါရှင်တန်ရဲ့အကြောင်းကိုလည်းဖတ်ခဲ့ရပြီးကျွံမိသားစုမှမွေးဖွားလာခဲ့ရတော့လဲမိမိတိုင်းပြည်အတွက်အကျိုးပြုခဲ့ပုံများကိုသိခဲ့ရပါတယ်။အဲ့ဒီပုံကိုများနေတူကျွန်တော်ဒေတာအတွက်အကျိုးပြုရန်လိုအပ်သောအတတ်ပညာများကိုအမေရိကန်နိုင်ငံရှိလိမ့်မယ်လို့ကျွန်တော်ထင်မှတ်ခဲ့ပါတယ်။ကျွန်တော်စဉ်းစားထားတာကကိုင်ရိုမြို့ကိုအရင်သွားမယ်အဲ့ဒီကတဆင့်အမေရိကန်ကိုတင်မောဖြစ်တဆင့်သွားနိုင်လိမ့်မယ်လို့ထင်ခဲ့ပါတယ်။ကိုင်ရိုမြို့ကမိုင်ပေါင်း3000ကျော်ဝေးပါတယ်။မိုင်အကွာဝေးကိုကျွန်တော်နားမလည်ပါဘူး။၅ရက်ခန့်ချင်းလျင်ရှောက်ရင်ရောက်နိုင်လိမ့်မယ်လို့မိုက်မဲစွာတွေးခဲ့မိပါတယ်။၄-၅ရက်ချေလျင်ဖြင့်ခရီးပြုတ်ပြီးတဲ့အခါမှာတော့နေအိမ်ကနေ25မိုင်အကွာတွင်သာကျွန်တော်ရောက်နေပါတယ်။စားစရာလည်းကုန်ပိုက်ဆံလည်းမရှိဆက်လျှောက်ဖို့ရမှတပါဘာကိုမှမသိတော့ပါဘူး။ခရီးသွားခြင်းကကျွန်တော်ဘဝဖြစ်လာခဲ့ကြောင်းကိုတစ်နှစ်ခန့်ကြာလာတဲ့အခါမှသာသိလာရပါတယ်။ရွာတွေကတရွာနဲ့တရွာ5မိုင်6မိုင်ခန့်ကွာဝေးပါတယ်။တခါတရံနေ့လယ်နေ့ခင်းတွေမှာရွာရဲကိုရောက်ပြီးစားစရာနဲ့အိပ်စရာရဖို့အလုရှာလုပ်ရပါတယ်။ဖြစ်နိုင်ရင်တညအိပ်တဲခိုးပြီးနောက်နေ့မနေ့မှခရီးဆက်ထွက်ရပါတယ်။အဲ့ဒီလိုအမြဲတမ်းအဆင်ပြေတယ်တော့မဟုတ်ပါဘူး။လူမျိုးစုတွေရဲ့ဘာသာစကားတွေကမိုင်အနည်းငယ်သာကွာပေမဲ့တမျိုးဖြစ်ပြန်တဲ့အတွေ့အခက်အခဲဖြစ်ရပါတယ်။အဲဒါကြောင့်တချို့ရွာတွေကရန်သူထင်ပြီးရွာတွေပေးမဝင်ကြပါဘူး။အဲ့ဒီနေ့မျိုးတွေမှာရွာပြင်မှာပဲအိပ်ပြီးတစ်ဥတစ်ဖုတွေကိုပဲရှာစားခဲ့ရပါတယ်။ကျွန်တော်မှပါလာတဲ့ပစိန်ကိုသူတို့ကကြောက်တဲ့အတွက်ပစိန်ကိုဖွက်ပြီးမှယူရပါတယ်။လမ်းခရီးမှာတခြားအန္တရာယ်တိတ်မရှိပေမဲ့ငှက်ဖျားချင်များနဲ့သာအဖို့ပြုတ်ရတဲ့အတွေ့မကြခဏဖျားနာခဲ့ရပါတယ်။တို့ပေမဲ့ကျွန်တော်မှပါလာတဲ့တမာကျန်းစာနဲ့ဖျားဖူးသွားခြင်းစာအုပ်ကကျွန်တော်ကိုနှစ်သိမ့်အားပေးသောအရာဖြစ်ခဲ့ပါတယ်။တမာကျန်းစာကိုအခေါက်ခေါက်အခါကဖတ်ရင်းယုံကြည်စိတ်ချမှုကိုကျွန်တော်ရရှိခဲ့ပါတယ်။ထာဝရဘုရားကိုစိတ်နှလုံးအကျဉ့်မဲ့ကိုးစားလို့ကိုယ့်ဉာဏ်ကိုအမိမပြုနဲ့သင်သည်သွားရ၌ဘေးမရှိခြေမတိုက်မိပဲသွားလိမ့်မည်။တုတ်တန်ကျန်းခန်းကြီး3ငွေ923ကျမ်းပိုက်များကကျွန်တော်ကိုအားဖြစ်စေခဲ့ပါတယ်။ 1959ခုနှစ်နှစ်ကုန်ပိုင်းမှာတော့ကျွန်တော်တို့ရွာနဲ့မိုင်ပေါင်း1000ကျော်ဝေးကွာတဲ့ယူဂန်ဒါကိုကျွန်တော်ရောက်နေပါပြီ။မိသားစုတစုကကျွန်တော်ကိုခတခဏခေါ်ထားပြီးအုပ်ဖုတ်တဲ့အလုပ်ကိုပေးပါတယ်။အဲ့ဒီမြို့မှာ6လကျော်နေထိုင်လုပ်ကိုင်းပြီးလောက်အားကားကိုကျွန်တော်အမေစီပြန်ပို့ပေးနိုင်ခဲ့ပါတယ်။ဖျားဖူးသွားခြင်းစာအုပ်မှာဖျားခင်ကိုရှာရန်လဲ့လေသွားလာနေကြတဲ့ခရစ်ယာန်များရဲ့ဒုက္ခဆင်းရဲခြင်းအကြောင်းကိုဖတ်ရတဲ့အခါကျွန်တော်လက်ရှိဘဝနဲ့နိုင်ရှင်ပြီးစဉ်းစားမိပါတယ်။ခရစ်ယာန်အချို့ကအရှုံးပေးကြတော့လဲကျွန်တော်ကတော့အရှုံးမပေးပါဘူး။တခုတော့နေ့လည်ခင်းကမ်ပါလာမှာရှိတဲ့အမေရိကန်စာကြည့်တိုက်ကိုကျွန်တော်ရောက်ရှိသွားခဲ့ပါတယ်။အမေရိကမှာရှိတဲ့ကောလိပ်များနဲ့ပတ်သက်ပြီးလမ်းညွှန်များကိုကျွန်တော်ရှာဖတ်ခဲ့ပါတယ်။အမေရိကမှာရှိတဲ့ကောလိပ်တချို့ကအာဖရိကန်ကျောင်းသားများကိုထောက်ပံ့ခြင်းပေးကြောင်းကျွန်တော်သိရတဲ့အခါရှောက်လာတင်ခဲ့ပါတယ်။စိတ်ဓာတ်မကျပဲတစ်ကြောင်းပြီးတစ်ကြောင်းရှောက်ကြည့်ခဲ့ပါတယ်။သုံးဖက်အကြာမှာတော့မော်ဂွန်ထိန်ဂျော့ဂျ်ဟော်ဆင်ကအကြောင်းပြန်စာရေးလာခဲ့ပါတယ်။ကျွန်တော်ကိုကျောင်းစိတ်ထောက်ပံ့ပေးမယ့်အပြင်အလုံလုံရန်လည်းစီစဉ်ပေးမယ်လို့ပြောပါတယ်။ဝမ်တာအားရနဲ့အမေရိကန်ရေးရာယုံကိုသွားပြီးအချို့အကြောင်းပြောပြတဲ့အခါကျွန်တော်အတွက်ဗီဇာရဖို့နိုင်ငံကူးလက်မှတ်နဲ့အသွားအပြန်ခရီးစဉ်လိုအပ်ကြောင်းပြောကြပါတယ်။နိုင်ငံကူးလက်မှတ်ရဖို့အတွက်အစိုးရထံလျှောက်ခဲ့ပါတယ်။ငွေတက်ကြီးအတိအကျမပြောနိုင်တဲ့အတွက်ညှိပယ်ခြင်းခံခဲ့ရတယ်။အဲ့ဒီအခါကျွန်တော်ကိုစာတင်ပေးခဲ့တဲ့သာသနာပြုဆရာကြီးများထံကိုစာရေးပြီးအကူအညီတောင်းခဲ့ရပါတယ်။သူတို့ရဲ့အကူအညီနဲ့နိုင်ငံကူးလက်မှတ်ကိုရရှိခဲ့ပါတယ်။ဒါပေမဲ့ခရီးစရိတ်မရှိသေးတဲ့အတွက်ဗီဇာမရဘဲရှိနေပြန်ပါတယ်။ဘလို့ဆက်လုပ်ရမယ်ဆိုတာကိုစဉ်းစားရင်ကမ်ပါလာကနေမြောက်ဘက်စူးစူးကိုကျွန်တော်လမ်းလျှောက်ထွက်လာခဲ့တယ်။ကျွန်တော်ရဲ့ယုံကြည်ချက်ဟာပိုခိုင်လာပြီးလက်မှာကြန့်ရှိနေတဲ့ပိုက်ဆံနဲ့ဖနက်တရံကိုကျွန်တော်ဝေလိုက်ပါတယ်။ Sky Kid College အတွင်းကိုဖနက်မပါခြေပလာဖြင့်ဝင်လို့မဖြစ်နိုင်ကြောင်းသိတဲ့အတွက်ကြောင့်အဲ့ဒီဖနက်ကိုမစီသေးပဲတင်ထားခဲ့ပါတယ်။ယူဂန်ဒါနယ်ကိုပြတ်ပြီးဆူဒန်နယ်ထဲကိုရောက်လာပါတယ်။ရွာများမှာလည်းတရွာနဲ့တရွာဝေးတဲ့အတွက်ကြောင့်လည်းရွာသားများမှာလည်းလူမှုရေးအားနည်းကြတဲ့အတွက်အင်မတန်မှပဲဒုက္ခရောက်ခဲ့ရပါတယ်။တချို့နှစ်များမှဆိုရင်မိုင်30ခန့်လျှောက်ပြီးမှအိတ်ဆရာနေရာသို့မဟုတ်လှုပ်ဆရာအလုပ်ကိုရခဲ့ပါတယ်။နောက်ဆုံးကောင်စစ်ဝင်ရုံးရှိတဲ့ကာတွန်မျိုးကိုခြေချနိုင်ခဲ့ပါတယ်။နောက်တစ်ခါဒုတိယကောင်စစ်ဝင်ကြီးအီမက်ကော်ဇင်ထံမှကျောင်းဝင်ခွင့်နဲ့ပတ်သက်ပြီးကြားရပြန်ပါတယ်။ကျွန်တော်ကကျွန်တော်ရည်မှန်းချက်လာခဲ့ရတဲ့ခရီးကိုပြောပြတဲ့အခါမစ္စတာကော်စင်ကကျွန်တော်အကြောင်းကိုကောလိပ်ကိုစာရေးပြီးတင်ပြတဲ့အခါကောလိပ်ကျောင်းကတန်ကြိုးစာပြန်လာခဲ့ပါတယ်။ကျောင်းသားများကကျွန်တော်အကြောင်းကိုကြားတဲ့အခါမှာခရီးစရိတ်အတွက်ဒေါ်လာ1,800ကိုရန်ပုံငွေရှာပေးပြီးပေးပို့လိုက်ကြပါတယ်။ကျွန်တော်အလုံးမဲ့အံ့ဩသွားပြီးနက်နက်ဆိုင်ဆိုင်ယေရှုတင်မိပါတယ်။ဖျားသခင်ရဲ့ကူညီမဆာမှုအတွက်လည်းယေရှုတော်ချီးမွမ်းမိပါတယ်။လာမယ့်အသက်တာမှာလည်းအမှုတော်ကိုထမ်းရွက်ပါမယ်လို့ကျွန်တော်ဂရုပေးခဲ့ပါတယ်။ကာတွန်မြို့အထိမိုင်ပေါင်း1500ကျော်ကိုနှစ်နှစ်ကျော်ချင်းလျင်လျှောက်ခဲ့တဲ့အတွက်ကျွန်တော်အကြောင်းကကြော်ကြားတဲ့သတင်းတစ်ပုဒ်ဖြစ်လာခဲ့ပါတယ်။ကွန်မြူနစ်များကကျွန်တော်ထံကိုလာပြီးယူဂိုစလာဗီးယားမှာကျောင်းထားပေးမယ်၊ကုန်ကျစရိတ်အားလုံးတာဝန်ယူပေးမယ်၊ပညာသင်စဉ်အတွင်းသွားရေးလာရေးအတွက်လည်းအကောင်းဆုံးဖြစ်စေရပါမယ်ဆိုပြီးလာရောက်ဆွေးနွေးခဲ့ကြပါတယ်။ကျွန်တော်ကခရစ်ယာန်ပါ။ကျွန်တော်ပညာသင်ခြင်းတဲ့ကျောင်းကခင်ဗျားတို့စီကကျောင်းတွေမဟုတ်ဘူးလို့ပြန်ပြောခဲ့ပါတယ်။အမေရိကမှာကြောင်းတက်မယ်ဆိုရင်ဘာသာစကားအခက်အခဲရှိနိုင်ကြောင်းအသားအရောင်ခွဲခြားမှုလည်းကြုံတွေ့ရမှာဖြစ်ကြောင်းသတိပေးကြပါရစေ။ဒါ့ပေမဲ့သတင်းစာများမှာဤကဲ့သို့သောအပြုအမူများလုံးဝခွင့်ပြုထားခြင်းမရှိကြောင်းကျွန်တော်ဖတ်မိပြီးသားဖြစ်ပါရစေ။လူသားများဟာပြည့်စုံသောသူများမဟုတ်ကြပါဘူး။ဒါ့ပေမဲ့စူးစမ်းလှုပ်ဆောင်ခြင်းအားဖြင့်ဖျားသခင်ရဲ့စိတ်တော်နဲ့တွေ့နိုင်ကြောင်းကိုခရစ်ယာန်ဘာသာတရားကကျွန်တော်ကိုသွန်သင်ထားပြီးဖြစ်ပါရစေ။1960ခုနှစ်ဒီဇင်ဘာလမှာကျွန်တော်တည်ယူလာခဲ့တဲ့စာအုပ်နှစ်အုပ်နဲ့အတူပထမဦးဆုံးပိုင်ဆိုင်တဲ့နောက်တိုင်းဝတ်စုံကိုဝတ်ဆင်ပြီး Scargate Valley College ကိုရောက်ရှိခြေချနိုင်ခဲ့ပါတယ်။ဘုရားသခင်ဟာတင့်ရဲ့စိတ်နှလုံးထဲမှာမဖြစ်နိုင်တဲ့အိမ်မက်တစ်ခုကိုထည့်ထားပေးခဲ့ပြီးဆိုရင်ဒီအိမ်မက်ကိုပြည့်စုံစေဖို့ကုညီလိုချောင်းကိုကျွန်တော်ယုံကြည်ခဲ့ပါတယ်။ကျွန်တော်တို့ဟာအနတ္တဖြစ်ကြောင်းဝန်ခံရင်ဘုရားသခင်ကကူညီပါလိမ့်မယ်။ဘုရားသခင်ရဲ့လက်တော်ထဲကိုအနံ့ပြီးသောအရာတွေဘလောက်ပင်ခက်ခဲနေပါစေကျွန်တော်တို့အိမ်မက်မက်ခဲ့တဲ့အတိုင်းအတာထက်ပိုတဲ့အရာကိုဘုရားသခင်ကပေးပါလိမ့်မယ်ဆိုတာကိုပြန်ပြရင်ပြောပြရစေ။အရေးချင်းလေးတစ်ခုစီလူတိုင်းမှရှိတဲ့ဒါဟာလေးဘုရားမြတ်ပေးတဲ့ဆုလတ်ပဲ။ဒီဆုလတ်လေးကိုမြေမြောက်သားရတော့ရှင်ပြလဲစီရင်တဲ့Oh, my ear, chill, little, and pretty, I'll do it, don't care. Chill, so let it go.
身在北美，高楼压压背离所高压压楼也压斜天有飞美，我把夜间里面压得都看这里所的地图够多寂寞，这高烈飘荡的里压得不上不落的地图够多会再也高楼压压背离高楼压压楼也高楼压压压斜在北美。